ရခိုင်ပြည်နယ်ဗုဒ္ဓရောင်မြို့နယ်မေယုမြစ်အတွင်းမှာဇူလိုင်လ4ရက်နေ့ကကာလတံပိုးချက်သိန်းပေါင်း3000ကျော်တံပိုးရှိတဲ့စိတ်ကြွယူသူဆေးပြားတွေကိုပိုင်ရှင်မဲအဖြစ်ဖမ်းဆီးမိခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းဒီနှစ်အတွင်းမှာစိတ်ကြွဆေးတွေတန်းနဲ့ချီမိနေရဟာရခိုင်ပြည်နယ်ထဲမှာတရားဥပဒေစိုးမိုးမှုအားနည်းနေတာကြောင့်ဖြစ်တယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကသုံးသပ်ပါတယ်။မတ်အေးမာကသတင်းပေးပို့ထားပါတယ်
။မကြာခဏဆိုသလိုရခိုင်ပြည်နယ်အတွင်းမှာစိတ်ကြွဆေးတွေတန်းကနန်းနဲ့ဖမ်းမိနေတာဟာရခိုင်ပြည်နယ်အတွင်းမတည်ငြိမ်မှုတွေဖြစ်နေတဲ့အချိန်နဲ့တပြိုင်တည်းဖြစ်ပေါ်နေတာပါ။စိတ်ကြွဆေးတွေကိုအမြောက်အများဖမ်းဆီးမိနေပေမဲ့ပိုင်ရှင်မဲ့တွေအဖြစ်ဖမ်းဆီးမိနေတာကများပြီးတချို့ကတော့တဲဆောင်ပေးသူတွေသာဖြစ်တယ်ဆိုပြီးအာဏာပိုင်တွေကဆိုပါတယ်။ဇူလိုင်လ4ရက်နေ့မနက်ပိုင်းကတော့ရခိုင်ပြည်နယ်ဗုဒ္ဓတော်မြို့နယ်အမှတ်3နေကြားဆောင်ရဲတပ်ဖွဲ့ခွဲစစ်ကြောင်းနှင့်ဒုတိယတပ်ဖွဲ့မှဦးစီးတဲ့တပ်ဖွဲ့ဝင်တွေဟာမေယုမြစ်အတွင်းကင်းလက်နေသောလမှုတော်တွင်မှဖွက်ထားတဲ့အင်ဂျင်ဆက်ထုတ်ထားတဲ့လောင်းလေတစ်စီးကိုတွေ့ရှိခဲ့ပြီးတက်တေတွေနဲ့ဆစ်ဆေးကြရကနေမူးယစ်စိတ်ကြွစေးကြသတန်းကျော်ကိုဖမ်းဆီးမိခဲ့တာဖြစ်ပါတယ်။ဒီလိုမကြာခဏဆိုသလိုရခိုင်ပြည်နယ်အတွင်းမှာမူးယစ်စေးတွေဖမ်းမိနေတာဟာတရားဥပဒေစိုးမိုးမှုအားနည်းနေတာကြောင့်ဖြစ်တယ်ဆိုပြီးရခိုင်မျိုးသားပါတီရဲ့ဗုဒ္ဓတော်မျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ်။
မူရချေဝမီးရဆိုတော့ဒါတော့မှန်ပါလေ။ဟုတ်လား။ဒီမူရချေဝဆိုတော့ကျွန်တော်ဥပဒေရှိတဲ့အတွက်ကြောင့်ဥပဒေကြောင့်ကျွန်တော်တို့ရေးမှုပဲအားလာတယ်ကျွန်တော်တို့နေပွင့်နေတယ်ဒါတွေကိုစီစဉ်မှုတွေအားနည်းတယ်လို့ကျွန်တော်တို့မြင်ပါတယ်။အဲ့ဒီအတွက်ကြောင့်အဲ့ဒါမူရချေဝတွေကဒီဘက်ကိုအမြင်လို့ကျွန်တော်တို့ဆင်းလာတာပဲဖြစ်တယ်အဲ့ဒီတော့ကျွန်တော်တို့ဒီမှာတရားဥပဒေစိုးမိုးမှုအားနည်းတယ်လို့ကျွန်တော်တို့အဲ့လိုပဲကျွန်တော်ပြောပြလို့ရပါတယ်ခင်ဗျာ
။ရခိုင်ပြည်ဘင်္ဂလားနယ်ဇက်ဖြစ်တဲ့ဘူဒီတောင်နဲ့မောင်တော်မြို့နယ်တွေမှာ2016ခုနှစ်2018ခုနှစ်2018ခုနှစ်၃နှစ်ဆက်တိုက်စိတ်ကြွားစီတွေအများအပြားဖမ်းဆီးမိနေတာဖြစ်ပါတယ်။ဒီထဲမှာစစ်တပ်ကတပ်သားတွေပါဝင်စိတ်ကြွားစီတဲဆောင်သူတွေကိုအာဏာပိုင်တွေကအရေးယူမှုတွေလုပ်ခဲ့ပေမဲ့လည်းအထက်ကမူရစီဝါရောင်းဝယ်နေတဲ့သူတွေကိုတော့ဖမ်းဆီးမိတာမျိုးတွေကတိတ်မရှိသေးပါဘူး။များသောအားဖြင့်မူရစီဝါတွေမိတိုင်းမှာပိုင်ရှင်မဲ့တွေဖြစ်နေကြတာများတယ်ဆိုပြီးဒေသခံတွေကတော့ပြောဆိုပါတယ်ရှင်။